စကိုင်းတိုင်းကမ်းပလူခရိုင်ထန်းကုန်းတိုက်နယ်တဲကညောင်စင်ကြီးကျေးရွာကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်အင်အား150လောက်ဟာမတ်လ23ရက်နေ့မနေ့ညနေပိုင်းတုန်းကဝင်ရောက်ပြီးတော့မီးရှို့ခဲ့ပါတယ်။စိတ်ကြမ်းပါရေးမကောင်းတဲ့ဒေသခံပြည်သူတဦးကိုလည်းပစ်တက်ပြီးတော့မီးရှို့ခဲ့ပုံရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်တွေကပြောပါတယ်။စစ်တပ်စစ်ကြောင်းဆင်းလာတာကြောင့်အနည်းဆုံးကျေးရွာ9ရွာကဒေသခံ1000ဝန်းကျင်လောက်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမြတ်မုံကတင်ပြပေးထားပါတယ်။
ကမ်ပလူခရိုင်ထန်းကုန်းတိုက်နယ်တွေကပြူစောထီးတွေနေကြတဲ့ရွာလို့တည်ထားကြတဲ့ညောင်စင်လေးကျေးရွာမှာအခြေချတက်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောထီးပူးပေါင်းအဖွဲ့အင်အား150ဝန်းကျင်လောက်ဟာမတ်လ23ရက်မနေ့ညနေ4:00ခွဲလောက်တုန်းကကဲ့ရက်မှာရှိတဲ့ညောင်စင်ကြီးကျေးရွာတွေကိုဝေရောက်ပြီးတော့နေအိမ်30လောက်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရွာတွေကစိတ်ကြမ်းမာရင်မကောင်းသူဒေသခံတယောက်ကိုလည်းဖြစ်ခတ်တက်ဖြတ်ပြီးတော့မီးရှို့ထားခဲ့ပုံရတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ညောင်စင်ကြီးရွာနဲ့ညောင်စင်လေးရွာဆိုတာကကျွန်တော်တို့ကတမိုင်တော့ပဲဝေးတယ်ခံကုန်းတိုက်နေတယ်မဟုတ်ဘူးနော်ညောင်စင်လေးရွာကပြည်ရွာပြည်ရွာမှာရှိနေတဲ့ပြည်ရဲ့ခွေးတွေကအဲညောင်စင်ကြီးရွာတွေဝင်နေပြီးတော့အဲလေကျွန်တော်တို့ရကျင်တဲ့ဒီစီကားနဲ့တိုက်တယ်ပြီးတော့ရွာမီးရှို့ထားတယ်ပေါ့နော်မင်းကြီးကမင်းကြီးကနေရဟိုကျွန်တော်ရည်ကြည့်တာညအကြမ်းင်းတော့30ရှိတယ်ပြီးတော့အဲ့မှာရွာထဲမှာရှိတဲ့ယူတယောက်ကိုပြတ်တက်ထားခဲ့ပြီးတော့အဲ့ဒီဟွာမှာအိမ်ပေါ်မီးတင်ရှို့ထားခဲ့တယ
်ဖုန်ကြီးเจ้าမှာသွားသိမ်းထားကြတဲ့ပြည်သူတွေရဲ့ရိတ်ခါတွေအပါအဝင်စပါးတင်းယာနဲ့ချီကိုလည်းမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်ညောင်စင်ကြီးကျေးရွာဟာဒီနှစ်ဖေဖော်ဝါရီလအစပိုင်းတုန်းကလည်းတကြိမ်မီးရှို့ခံခဲ့ရဘူးပါတယ်။အခုလက်ရှိညောင်စင်ကြီးကျေးရွာနဲ့အနီးတဝိုက်ထန်းကုန်းတိုက်နယ်အတွင်းကကျေးရွာ၉ရွာလောက်ကဒေသခံတွေတောရဲကိုထွက်ပြေးတိမ်းရှောင်နေကြရတာဒီနှစ်နဲ့ဆိုရင်နှစ်ရက်ရှိပြီလို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကအခုလိုပြောပြပါတယ်
။ထိမ်းရှောင်နေကြတာဖလန်ညာတရခေါင်းအဲညောင်စင်ကြီးမကိုနောက်ပြီးတော့ကျွန်တော်တို့ဘိုရဲကိုသူကတို့ကတကြီးကပေးလေအလုံးကူရတော့ရှောင်းနေရတော့ဘောနော်ဒီအလုံးကြီးတိရှောင်းရတော့ဘောနော်ဟိုအတွင်းရွာတွေကတော့ရွာကြီးကြီးများတယ်အကြခေါင်းတို့အင်းကြီး900လောက်ရှိမှတင်တယ
်ညောင်စင်လေးချင်းရွာနဲ့အနီးတဝိုက်ရွာတွေဖြစ်တဲ့ထန်းကုန်းရော့လေလှစတဲ့ရွာတွေဟာစစ်တပ်ကိုထောက်ခံတဲ့ပြူစောထီးရွာတွေဖြစ်တယ်လို့အဲ့ဒီဘက်ကဒေသခံတွေကပြောကြပါတယ်အဲ့ဒီရွာတွေမှာလဲစစ်တပ်တွေတက်ဆွဲထားပြီးတော့အင်အားတွေဖြစ်တင်းစစ်ကြောင်းတွေခွဲပြီးစည်ရေးလှုပ်ရှားမှုတွေလုပ်နေတာကြောင့်အနီးဝန်းကျင်ကဒေသခံတွေစိုးရိမ်နေကြပါတယ်ဘေးလွတ်ရာထွက်ပြေးနေကြသူတွေအနေနဲ့လဲပက်လယ်ရွာတွေမှာစစ်တပ်ကစခန်းတွေချထားတာကြောင့်သူတို့ရွာတွေကိုပြန်မဝင်ရဲကြသေးပါဘူ
းအဲညောင်စင်လေးဘက်မှာလဲအင်အားတွေရှိသလိုထန်းကုန်းရောလေလနော်အဲ့ဘက်ကဟာရောအင်အားတွေရှိနေတဲ့အတွက်ရှင်းပြောဒီနေရာကကျွန်တော်တို့ဟိုဘက်ပြည်ကွင်းနဲ့ဒီဒီကွန်းနဲ့ချုပ်ဆက်လို့ဖြစ်နေတာပေါ့နော်ဒါတော့တို့ဒီကွန်းမှာအင်အား400လောက်တော့ရောက်နေပြီဒါတော့အခုအင်အား200လောက်နဲ့ထန်းကုန်းအရှိပဲရောလေလာကနေလဲကျွန်တော်တို့ဒီကြောင်ထွက်လာပြီအခုစုဖို့ကုန်ဝင်နေပြီကျွန်တော်ထင်တယ်ဒီထန်းကုန်းတိုက်နယ်ကိုတို့နေမယ်ထင်တာပဲအင်အားတွေကတော့တော်တော်များနေပြီအဲ့ဘက်ထန်းကုန်းကျွန်တော်တို့ဒီရောလေလာဒါပြည်ရောဒီကွန်းနဲ့တပင်းတမောင်ကြီးအနောင်ဟိုညောင်စင်လေးနော်စင်ကုန်ကြီးနော်ဒါဒီမှာဆိုရင်အင်အားအဲ့ဒီပတ်ချလိုက်ပေါင်းလိုက်ရင်အင်အား300တော့ရှိမယ်ထင်တာပဲနော်ကျွန်တော်တို့ရတဲ့တရင်နေနေပေါ့နော်တို့ကတော့ဟိုရွှေ့ပြီးရွှေ့တော့ရွှေ့တော့ပေါ့အခုထွက်လာတဲ့စိတ်ကြောင်းကတော့အင်အား200လောက်ရှိမှာ
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဆေးဘေးဒုက္ခတွေအရေအတွက်ကတနေ့ထက်တနေ့ပိုပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာချေးရွာတွေမှာအခြေဆိုင်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်တပ်ကဆွဆွဲထားတယ်လို့ချေးရွာတွေကိုဝင်ရောက်ရှာဖွေဖျက်ဆီးမီးရှို့မှုတွေလုပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းအတွင်းမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ချေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ချေးရွာတချို့ရှိနေပြီးတော့အဲ့ဒီချေးရွာတွေကိုတော့စစ်ကောင်စီကပြည်သူ့စစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်ရှင်။
ဒါကတော့စကိုင်းတိုင်းကမ်ပလူဘက်ကအခြေအနေကိုမဆုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။